ဒီနေ့မေလာကထုတ်ပြန်တဲ့သကောင်းချင်းအစီရင်ခံစာမှာမြန်မာပြည်ရဲ့လူဦးရေအရွယ်အစားနဲ့အာရှပစ္စိဖိတ်နိုင်ငံအချို့ရဲ့လူဦးရေကိုနှိုင်းယှဉ်ဖော်ပြထားပါတယ်။မြန်မာအင်ဒီဂျင်းဖြစ်တဲ့တရုတ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ထိုင်းနဲ့လာအိုနိုင်ငံတွေရဲ့လူဦးရေအရွယ်အစားသိပ်သီးဆနဲ့နှစ်စဉ်လူဦးရေတုံးနှုန်းကိုဖော်ပြပါတယ်။တရုတ်ပြည်မှာလူဦးရေတန်း1300ကျော်ရှိပြီးနှစ်စဉ်လူ800000ကျော်တိုးပွားနေပါတယ်။အိန္ဒိယမှာတန်း1200ကျော်ရှိပြီးနှစ်စဉ်15000ကျော်တိုးပွားနေပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့156တန်းရှိပြီးနှစ်စဉ်2တန်းတိုးပွားနေပါတယ်။ထိုင်းနိုင်ငံမှာလူဦးရေ68တန်းရှိပြီးနှစ်စဉ်2သိန်းကျော်တိုးပွားနေပါတယ်။မြန်မာပြည်မှာလူဦးရေ51တန်းကျော်ရှိပြီးနှစ်စဉ်4သိန်းကျော်တိုးပွားနေပါတယ်။လာအိုလူဦးရေ6တန်းကျော်မှာနှစ်စဉ်3သိန်းကျော်တိုးပွားနေပါတယ်။လူဦးရေများပေမဲ့တိုင်းပြည်ကျယ်ဝန်းရင်အနေချောင်းတဲ့အတွက်ပြဿနာသိမ့်မရှိပါဘူး။ဥပမာတစ်စတူယန်ကီလိုမီတာမှာလူ140နေထိုင်တဲ့တရုတ်ပြည်ဟာတစ်စတူယန်ကီလိုမီတာမှာလူ380နေထိုင်တဲ့အိန္ဒိယရဲ့အနေချောင်းပါတယ်။ဘင်္ဂလားဒေ့ရှ်မှာတစ်စတူယန်ကီလိုမီတာမှာလူ1100ကျော်ရှိနေလို့လူနေအကျပ်ဆုံးဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ် area ဟာစတူယန်ကီလိုမီတာ33000ကျော်သာရှိတာမို့စတူယန်ကီလိုမီတာ35000ရှိတဲ့ရှမ်းပြည်နယ်လောက်တောင်မကျဲဝန်းပါဘူး။လူဦးရေကမြန်မာပြည်ထက်3ဆပိုများပြီးအကျဲအဝန်းကမြန်မာရဲ့9ပုံတပုံသာရှိပါတယ်။1983မှာဘင်္ဂလားဒေ့ရှ်လူဦးရေဟာ85တန်းဖြစ်ပြီး2013မှာ156တန်းဖြစ်လာတဲ့အတွက်အနှစ်30မှာလူဦးရေ81တန်းတိုးလာပါတယ်။မြန်မာကတော့1983မှာ35တန်းရှိပြီး2014မှာ51တန်းရှိလာတဲ့အတွက်အလားတူကာလမှာ16တန်းကျော်သာတိုးပွားလာပါတယ်ဘင်္ဂလားဒေ့ရှ်မှာနှစ်စဉ်လူဦးရေ2တန်းတိုးပွားနေပြီးမြန်မာပြည်မှာ4သိန်းသာတိုးပွားပါတယ်ရှမ်းပြည်လောက်ရှိတဲ့နေရာမှာအနှစ်30အတွင်းတိုးပွားလာတဲ့ဘင်္ဂလားဒေ့ရှ်လူဦးရေဟာမြန်မာလူဦးရေထက်တန်း20ပိုများနေပါတယ
်ရခိုင်ပြည်နယ်မှာလူဦးရေ3တန်းကျော်ရှိတာကိုဒီကောင်ရှင်းမှာပေါ်ပြပြီးရိုဟင်ဂျာအမျိုးပြဿနာကြောင့်စည်မကောက်နိုင်တဲ့လူဦးရေ1တန်း900ရှိတယ်လို့ဆိုပါတယ်ဒါကြောင့်ရခိုင်ပြည်နယ်လူဦးရေ3ပုံတပုံဟာဘင်္ဂလီအနွယ်ဝင်မွတ်စလင်တွေဖြစ်နေပါတယ်။မောင်တော်မြို့နယ်မှာစရင်ကောက်ယူတဲ့လူဦးရေ900ကျော်ကိုသာဖော်ပြပါတယ်။2013မှာထုတ်တဲ့ရခိုင်ပြည်နယ်ပြည်ပက္ခများစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့2017ကရခိုင်ပြည်နယ်မှာလူဦးရေ3တန်း3သိန်းကျော်ရှိပြီးဗုဒ္ဓဘာသာက2တန်း3သိန်းကျော်မွတ်စလင်1တန်းနီးပါးနဲ့အခြားဘာသာဝင်4000လောက်ရှိတာကိုဖော်ပြပါတယ်။1948ကမောင်တော်နဲ့ဘူးတီတောင်မှာမွတ်စလင်2သိန်းရှိတယ်လို့အစိုးရစီးရင်မှာပေါ်ပြတာမှုအနည်း60မှာဘင်္ဂလီအနွယ်ဝင်ငါးစာတိုးလာပါတယ်
1983က2014အထိအနှစ်30ကျော်မှာလူဦးရေအများဆုံးတိုးတက်တာရန်ကုန်တိုင်းဖြစ်ပါတယ်ဧရာဝတီမန္တလေးစကိုင်းနဲ့ပဲခူးတိုင်းမှာလည်းတန်းနဲ့ချီပြီးလူဦးရေတိုးပါပါတယ်ဒီအထက်မှာရခိုင်ပြည်နယ်ကစတ်ထမလိုက်နေပါတယ်ဒါပေမဲ့အနှစ်30ကျော်အတွင်းလူဦးရေတိုးတဲ့နှုန်းကိုကြည့်ရင်ကချင်ပြည်နယ်ကပထမဖြစ်ပြီးရန်ကုန်တိုင်းကဒုတိယလိုက်နေပါတယ်။ကချင်ပြည်နယ်နဲ့ရန်ကုန်တိုင်းမှာလူဦးရေနှစ်ဆတိုးလာပါတယ်။ကယားပြည်နယ်၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်